Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington မြို့တော် View American တန်ကနေ2016ခုနှစ် January 6ရက်ပုံထုနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ line တို့မီတာ16 19နဲ့ 25 တို့ကနေအတန်လွှင့်နေပါပြီခင်ဗျာဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါဟိုက်ဒရိုဂျင်ဘုံးတလုံးကိုအော်မြင်မြင်ပြစ်လွတ်ဆန်းသက်လိုက်တယ်လို့မြောက်ကိုရီးယားကကြေညာပါတယ်။အဲ့ဒီမြောက်ကိုရီးယားရဲ့ကြေညာချက်ပေါ်ကမ္ဘာနိုင်ငံအများပြားကပြစ်တင်ဝေဖန်ကြပါတယ်။မြောက်ကိုရီးယားရဲ့အဲ့ဒီကြေညာချက်ကြောင့်မေအာရှဒေသအစုရှယ်ယာဈေးတွေဒီကနေ့ထက်ကြပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနောက်ဆင်ရမယ့်အထဲမှာတော့မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးဆန်းသက်ဖောက်ခွဲလိုက်တာနဲ့ပတ်သက်ပြီး
we condemn any violation of UN Security Council resolutions.And we call again on North Korea to abide by international law.
ဗနိုင်းငံဆိုင်ရာ American Ambassador Caroline Kennedy ကပြစ်တင်ရှုတ်ချသွားတာဖြစ်ပါတယ်။အပြေဆုံးကိုမကြခင်မှာနားဆင်ရမှာပါ။ဒါအပြင် American သမရရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းနေကြကပြန်ဆိုင်မှုအခြေအနေတခါမြန်မာသတင်းတွေဘက်မှဆိုရင်တော့ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေအပါအဝင်အိန္ဒိယမြန်မာနယ်စပ်ကတမူးမြို့မှာပြစ်ခတ်မှုကြောင့်လူတစ်ယောက်သေဆုံးသွားတဲ့အကြောင်းစာရာတွေကိုဒီညနေခင်မှာနားဆင်ရဖို့ရှိပါတယ်။အဲ့ဒီအကြောင်းတွေမပြောခင်မှာအခုရင်တော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ဟိုက်ဒရိုဂျင်ဘုံးဆန်းသက်မှုတစ်ခုကိုဒီကနေ့အောင်မြင်မြင်လုပ်လိုက်နိုင်တယ်လို့မြောက်ကိုရီးယားကကြီးညာတာကြောင့်ကမ္ဘာအင်အားကြီးနိုင်ငံတွေကအပြင်းထန်ပြစ်တင်ရှုတ်ချကြပါတယ်။အခုဆန်းသက်မှုဟာနိုင်ငံရဲ့အချုပ်အခြာအနာပိုင်ဆိုင်မှုကိုကာကွယ်ဖို့ရာကိုကိုကိုခုခံကာကွယ်ရေးနဲ့ဆိုင်တဲ့ဆန်းသက်မှုတစ်ခုဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်ရုပ်သံဌာနရဲ့ကြီးညာချက်မှာပြောထားပြီးအမေရိကန်ပြည်ထောင်စုကိုအပြင်းထန်ဝေဖန်တာတွေကိုလည်းထည့်ပြောသွားပါတယ်။ဟိုက်ဒရိုဂျင်ဘုံးတလုံးလှုပ်ထားပြီလို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကပြောအပ်ပြီးတလားတော်မရှိတဲ့အချိန်မှာအခုဆန်းသက်မှုကိုလှုပ်တာပါအဲ့ဒီအချိန်ကကင်ဂျွန်အွန်ရဲ့ပြောဆိုချက်ဟာမခိုင်မာဘူးဆိုပြီးအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကချက်ချင်းပဲပယ်ချထားတာပါတာမူနျူကလ িয়ার ဘုံးလို့လည်းခေါ်တဲ့ဟိုက်ဒရိုဂျင်ဘုံးဟာနျူကလ িয়ার ဘုံးထက်အများကြီးပိုပြီးအပြင်းပါတယ်မြောက်ကိုရီးယားဟာ2006 2009နဲ့2013ခုနှစ်တွေတုန်းကနျူကလ িয়ার ဆန်းသက်မှု3ချိန်လှုပ်ထားမှုပါတယ်အဲ့ဒီဆန်းသက်မှုအားလုံးကိုဖိုဂိုင်းရီဆန်းသက်ကွင်းမှာလုပ်ခဲ့တာပါလူကြောင်းဖြစ်တဲ့ငလျင်လှုပ်ခတ်မှုမျိုးအဲ့ဒီဒေသမှာဒီကနေ့မနေ့ဖြစ်ခဲ့တာကိုငလျင်လေးလာစောင့်ကြည့်တဲ့အဖွဲ့တော်တော်များများကဆန်းသက်သိရှိခဲ့ပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်းသက်မှုကိုအမေရိကန်သမ္မတအင်ဂျီရောကအတိမပြုတ်နိုင်ပေမဲ့လည်းမြောက်ကိုရီးယားနျူကလ িয়ার ပိုင်ဆိုင်တာကိုအမေရိကန်ပြည်ထောင်စုကလက်ခံမှာမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းပြောဆိုထားပြီးဖြစ်ပါတယ်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီရဲ့ပြောခွင့်ရ Net Price ကပြောပါတယ်။တောင်ကိုရီးယားနိုင်ငံအပါအဝင်ဒေတာရင်းမှာရှိတဲ့အမေရိကန်ရဲ့မဟာမိတ်တွေကိုဆက်လက်ကာကွယ်ခုခံပေးသွားမှာဖြစ်ပြီးမြောက်ကိုရီးယားဘက်ကဘလို့ရန်ဆမှုတွေကိုမဆိုထိုက်တင်တယ်လို့တုံ့ပြန်သွားမယ်လို့ Net Price ကပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်မှုမှန်သမျှအမေရိကန်ပြည်ထောင်စုဗြိတိန်နဲ့ပြင်သစ်တို့ကရှုတ်ချကြပါတယ်မြောက်ကိုရီးယားအစိုးရကိုကုလလုံခြုံရေးကောင်စီကထက်ခတ်ပိတ်ဆို့မှုချမှတ်ထားပြီးနျူကလ িয়ার အစီအစဉ်တွေကိုဆွတ်လွတ်ဖို့အချိန်ပေါင်းများစွာတောင်းဆိုနေတာလည်းဖြစ်ပါတယ်ဒီကနေ့ဗုဒ္ဓဟူးနေ့လောရက်နဲ့ပတ်သက်ပြီးလဲကုလသမဂ္ဂလုံခြုံရေးကောင်စီကအရေးပေါ်အစည်းအဝေးတစ်ခုပြုလုပ်ဖို့ရှိနေပါတယ်။မြောက်ကိုရီးယားရဲ့မဟာမိတ်လည်းဖြစ်နောက်ကုလလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံလည်းဖြစ်တဲ့တရုတ်နိုင်ငံကတော့နျူကလ িয়ার ဆန်းသက်မှုကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းပြောဆိုပြီးကိုရီးယားကျွန်းဆွယ်အခြေအနေပိုပြီးဆိုးဝါးသွားစေမယ့်လောရက်တွေကိုရပ်တန့်ဖို့မြောက်ကိုရီးယားကိုတောင်းဆိုထားပါတယ်။တောင်ကိုရီးယားထောက်လန်းရေးအရာရှိတွေနဲ့နျူကလ িয়ার ဆိုင်ရာကျွမ်းကျင်သူတို့ကတော့ပောက်ကွဲမှုအရွယ်အစားအရတကယ်ဟိုက်ဒရိုဂျင်ဘုံးဆိုတာကိုအတော်လေးတန်းတရရှိတယ်လို့ပြောဆိုကြပါတယ်။ဒီဆန်းသက်မှုကြောင့်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကလည်းအရေးပေါ်အမျိုးသားလုံခြုံရေးအစည်းအဝေးတွေခေါ်ယူခဲ့ကြပါတယ်ရှင်
။မြောက်ကိုရီးယားကနျူကလ িয়ার ဆန်းသက်မှုလုပ်တဲ့ပေါ်ယင်းနှမြုံနယ်သူတွေစိုးရိမ်ကြတဲ့အတွက်အာဆာဒေသအစုရှယ်ယာဈေးကွက်အများပြားမှာဒီကနေ့ဈေးထက်ကြပါတယ်။တရုတ်နိုင်ငံရဲ့အစုရှယ်ယာဈေးကွက်တည်ငြိမ်အောင်လှုပ်ရှားရှိတာတွေကိုဆက်လုပ်သွားမယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်တရုတ်အစုရှယ်ယာဈေးကွက်ကတော့တည်ငြိမ်သွားပါတယ်။ဂျပန်နိုင်ငံရဲ့ဆန်အစုရှယ်ယာညွှန်ကိန်း Nikkei 225ဟာ 1.3 ခန်းလုံးကျပြီးတောင်ကိုရီးယားရဲ့ KOSPI အညွှန်ကိန်းက 1.5 ခန်းလုံးကျသွားပါတယ်။ Australia S&P ASX 200အညွှန်ကိန်းက 1.3 ခန်းလုံးကျပါတယ်။ Hong Kong ကျွန်းရဲ့ Hang Seng အညွှန်ကိန်းက 1.8 ခန်းလုံးကျပါတယ်။ဒါပေမဲ့ Shanghai နဲ့ Shenzhen ကအကြီးဆုံးကုမ္ပဏီတွေပါဝင်တဲ့ CSI 300အညွှန်ကိန်းကတော့ 1.8 ခန်းလုံးအတက်ပြပြီး Shanghai ပေါင်းစပ်အညွှန်ကိန်းက 1.3 ခန်းလုံးတက်ပါတယ်။အဲ့ဒီရှန်ဟဲပေါင်းစပ်အညွှန်းကိန်းဟာတနင်္လာနေ့က 6.9 ခန်းလုံးကျပြီးအင်္ဂါနေ့က 1.3 ခန်းလုံးဈေးကျခဲ့တာပါ။တရုတ်နိုင်ငံမှာကုမ္ပဏီတစ်ခုရဲ့အစုရှယ်ယာ900ခန်းလုံးကျော်တဲ့ပူပြီးပိုင်ဆိုင်တဲ့အစုရှယ်ယာပိုင်ရှင်တွေသူတို့ရဲ့အစုရှယ်ယာတွေကိုမရောဘူးပိတ်ပင်ကန့်သတ်ထားတာဒီသတင်းပတ်မှာတက်တန်းကုန်တော့မှာပါ။ဒါပေမဲ့လည်းနောက်ထပ်စီးပင်းစည်းကမ်းအသစ်တွေချမှတ်တဲ့အချိန်ထိ တရုတ်နိုင်ငံအစုရှယ်ယာနဲ့အာမခံစာချုပ်စရမ်းလုပ်ငန်းများဆိုင်ရာကော်မရှင် CSRC ကအခုပိတ်ပင်ကန့်သတ်ချက်ကိုဆက်ထားသွားမယ်လို့ Shanghai Securities News သတင်းဌာနကပြောပါတယ်။မူဝါဒအသစ်ဘယ်တော့အစင်းသင့်ဖြစ်မယ်ဆိုတာကိုတော့ CSRC ကအတိအကျမပြောပါဘူး။
ဂျာမနီနိုင်ငံရဲ့နယ်စပ်တွေမှာပြီးခဲ့တဲ့2015ခုနှစ်အတွင်းရွှေ့ပြောင်းအခြေချသူတွေအဖြစ်လူပေါင်း 1.3 သန်းနီးပါးစီးရင်သွင်းမှတ်ပုံတင်ခဲ့ကြတယ်လို့ဂျာမနီကပြောပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်တဲ့ဂိမ်းကဏ္ဍတွေအရရွှေ့ပြောင်းအခြေချသူ 42,468 ဦးတို့ဟာစီးရီးယားနိုင်ငံကထွက်ပြေးလာသူတွေတဲကဖြစ်တယ်လို့ဂျာမနီကပြောပါတယ်။ဂျာမနီနိုင်ငံကိုရွှေ့ပြောင်းရောက်ရှိလာကြတဲ့နိုင်ငံအသီးသီးကရွှေ့ပြောင်းအခြေချလာသူတွေထဲမှာပြည်တွင်းစစ်ကြောင့်ထွက်ပြေးလာကြတဲ့ဆီးရီးယားနိုင်ငံသားတွေကအများစုဖြစ်ပါတယ်။နောက်အများဆုံးရွှေ့ပြောင်းဝင်ရောက်သူနိုင်ငံနှစ်ခုတို့ကတော့အကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရတဲ့အာဖဂန်နစ္စတန်နိုင်ငံကရွှေ့ပြောင်းဝင်ရောက်သူ 35,446 ဦးနဲ့အီရတ်နိုင်ငံက 32,662 ဦးတို့ရွှေ့ပြောင်းအခြေချသူတွေအဖြစ်ဂျာမနီမှာမှတ်ပုံတင်စီးရင်သွင်းခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံတွင်းရောက်ရှိလာသူအရေအတွက်ဟာ2014ခုနှစ်ကဝင်ရောက်ခဲ့တဲ့အရေအတွက်ရဲ့၄ဆရှိတယ်လို့လည်းဂျာမနီကပြောဆိုထားပါတယ်။ရွှေ့ပြောင်းအခြေချသူတွေကတော့ဥရောပတိုက်စီကိုဆက်လက်ဝင်ရောက်နေဆဲဖြစ်ပြီးဥရောပဒေသကိုရွှေ့ပြောင်းဝင်ရောက်ဖို့ဂရိနိုင်ငံလက်စ်ဘူကျွန်းကိုထွက်ခွာခဲ့ကြတဲ့ရွှေ့ပြောင်းဒုက္ခသည်တွေရဲ့ဆက်လီတစည်းတူရကီကမ်းလွန်မှာတိမ်းမောက်ခဲ့လို့ကလေးငယ်အတော်များများအပါအဝင်အလောင်း36လောက်ထက်မနည်းကိုအာဏာပိုင်တွေအင်ကာနေတုန်းကတွေ့ရှိခဲ့ပါတယ်။ဆက်နှစ်ယောက်ကိုတော့အသက်ရှင်ကဲတင်နိုင်ခဲ့ပါတယ်။လေတိုင်နှုန်းပြင်းထန်နေတဲ့ရာသီဥတုအောက်မှာဆက်လီဗနစီတိမ်းမောက်ခဲ့တယ်လို့ဆိုတာအသေးအချာမသိရသေးပါဘူးရှင်။
ယူအေကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068 လိုင်းဒိုမီတာ19 kHz 1556လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝေကနေဗုဒ္ဓညနေပိုင်းသတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်ပြည်ထောင်စုမှာတနက်ကင်ကျမ်းဖက်တာတွေရှော့ချနိုင်မဲ့နီလန်သေးတချို့ကိုသမ္မတဘရက်အိုဘားမားကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။အမေရိကန်လူထုကြားသဘောထားကွဲလွဲမှုအကြီးကျယ်ရှိနေတဲ့တနက်ကင်ဆောင်ွေထင်းချုပ်ရေးနဲ့ပတ်သက်လို့လွှတ်တော်ရဲ့သဘောတူညီချက်မရှိဘဲသမ္မတကသူ့ရဲ့လုပ်ပိုင်ခွင့်အာဏာအမိန့်နဲ့အခုလိုထုတ်ပြန်ကြေညာလိုက်တာပါ။သမ္မတရဲ့အရေးအမိန့်ကြေညာချက်အရတနက်ရောင်းတဲ့သူတိုင်းအရင်ကတည်းက license ရှိဖို့လိုအပ်တယ်လို့တနက်ဝယ်မဲ့သူတွေရဲ့နောက်ကျောင်းရာဇဝင်တွေကိုလည်းပို့ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးရပါလိမ့်မယ်။ဒါပြင်လက်ရှိတည်ဆဲတနက်ကင်ဆောင်မှုဆိုင်ရာဥပဒေတွေကိုပို့ပြီးထိအောင်တင်းကြပ်ဖို့စိတ်ကြမ်းမာရေးဆိုင်ရာပြည်သူဆောင်ရှောက်မှုတွေအတွက်ငွေကြေးပို့သွင်းမှုနဲ့တနက်ကင်ဆောင်ရမှာဘီကင်းလုံးုံစီမဲ့နှိပညာတွေကိုတိုးချက်သူတည်တနာလုပ်ဖို့ဆိုတဲ့အချက်တွေလည်းပါပါတယ်။မနေ့ကအင်ပြူတော်မှာပြောတဲ့မိန့်ခွန်းတွင်2012ခုနှစ်တုန်းကကျောင်းသားနဲ့ဆရာ26ယောက်ပြစ်ဒဏ်ခံခဲ့ရတဲ့ Connecticut ပြည်နယ် Newtown မြို့ Sandy Hook မူလတန်းကျောင်းမှာဖြစ်ခဲ့တဲ့ပြစ်ခတ်မှုအကြောင်းကိုကပြောဆိုရင်သမ္မတဥပမဟာမျှော်ကြပါတယ်။သူရဲ့အခုလှုပ်ဆောင်ချက်ဟာတိုင်းပြည်တွင်အကြမ်းဖက်ရာဇဝတ်ပြစ်မှုတိုင်းကိုဖြေရှင်းနိုင်မှာမဟုတ်ပေမဲ့လူအသက်တချို့ကိုကယ်တင်နိုင်မှာဖြစ်တယ်လို့မိသားစုတွေရဲ့အတိုင်းအဆမဲ့ဆုံးရှုံးမှုတွေကြောင့်ဖြစ်လာတဲ့ထိခိုက်နာကျင်မှုတွေကိုရော့ပါစေမယ်လို့လည်းပြောသွားပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အကြီးဆုံးအစ္စလာမစ်ပါတီရဲ့ခေါင်းဆောင်ကိုစစ်ရာဇဝတ်မှုအတွက်တည်တံချမှတ်ထားတာကိုတရားရုံးချုပ်ကဒီကနေ့မှထပ်မံအတည်ပြုလိုက်ပါတယ်။ဂျမဲ-ဤအစ္စလာမီပါတီကိုဦးဆောင်တဲ့အစိုးရအဖွဲ့ဝင်ဝန်ကြီးဟောင်းမွတ်တာရာမန်နီဇာမီရဲ့အယူခံကိုခုံအဖွဲ့ကပယ်ချလိုက်တာဖြစ်ပါတယ်။တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ဟာဆိုလို့ရှိရင်သူ့အပေါ်မှာတည်တံ့ကွက်မြတ်ဖို့နောက်ဆုံးအဆင့်လည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးအတွက်1981ခုနှစ်ကပါကစ္စတန်နဲ့ဖြစ်ပွားတဲ့ကုလသမဂ္ဂစစ်ပွဲအတွင်းတာဝန်ရှိသူအနေနဲ့မွတ်တာရာမန်နီဇမီဟာလူမျိုးတုံးတပ်ဖြတ်မှုလူသတ်မှုနှိမ့်ဆက်ညှဉ်းပန်းမှုအဓမ္မပြုကျင့်မှုနဲ့တပားသူရဲ့အကျိုးစီးပွားဖျက်ဆီးမှုတွေပေါ့ကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဲဆိုချက်တွေနဲ့2014ခုနှစ်ကပြစ်ဒဏ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။1982ခုနှစ်ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးတိုက်ပွဲအတွင်းပါကစ္စတန်စစ်သားတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကတစ်ဆပေါက်တွေဟာလူ3သန်းလောက်ကိုတပ်ဖြတ်အမျိုးသမီး2သိန်းကိုအတ္တမပြုကျင့်ပြီးလူ10သန်းလောက်ကိုလည်းအိန္ဒိချင်းအိန္ဒိယနိုင်ငံတွင်းစစ်ရှောင်ထွက်ပြေးစေခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကပြောဆိုပါတယ်။ဂျမအီအစ္စလာမီပါတီကလွတ်လပ်ရေးကိုဆန့်ကျင်ခဲ့တာလည်းဖြစ်ပါတယ်
။အီရန်နဲ့ဆက်ဆံရေးမပြေမလည်ဖြစ်နေတာကဆီးရီးယားရေဆွေးနွေးပွဲတွေအပေါ်မှာတယောက်မှုရှိမှာမဟုတ်ဘူးလို့ဆော်ဒီအာရေဗျနိုင်ငံကအင်္ဂါနေ့မှာပြောလိုက်ပါတယ်။ဆွေးနွေးပွဲနောက်တစ်ချက်ကိုဂျနီဗာမြို့မှာဒီလအတွင်းကျင်းပဖို့စီစဉ်ထားတာပါ။ဆီးရီးယားပြည်တွင်းစစ်မှာစန့်ကျင်မဲ့အုပ်စုတစ်ဖက်စီကိုထောက်ခံပံ့ပိုးနေတဲ့ဆော်ဒီအာရေဗျနဲ့အီရန်နိုင်ငံတွေဟာဆီးရီးယားအရေးအင်္ဂါလုတ်တဲ့ဆွေးနွေးပွဲတွေကိုတက်ဖူးပါတယ်။ဒါပေမဲ့ပြန်ပဲနိုင်ငံကြားအခုလက်ရှိပြဿနာတက်နေတာကြောင့်ဆီးရီးယားငင်းချမ်းရေးဆိုင်ရာတန်တမာရေးကြိုးပမ်းမှုတွေအတားအဆီးဖြစ်မှာကိုစိုးရိမ်နေကြတာပါ။တီယူရန်မြို့တော်ကဆော်ဒီအာရေဗျတန်ယုံကိုဆန္ဒပြသူတွေအတင်းဝင်ပြီးမိရှုဖြက်ဆီးပြီးတဲ့နောက် ဆော်ဒီအာရေဗီယာနဲ့တခြားဆွန်နီမွတ်စလင်အာရဗ်နိုင်ငံတချို့ကအီရန်နိုင်ငံနဲ့ဆက်ဆံရေးအားလုံးကိုဖြတ်တောက်ထားပါတယ်
Microsoft ကုမ္ပဏီကိုစီးပွားရေးလုပ်ငန်းလဝက်ကြီးအုပ်မှုဆွတ်ဆွဲချက်နဲ့တရုတ်ကုန်သွယ်ရေးဆိုင်ရာကြီးချက်ရေးတာဝန်ရှိသူတို့မနေ့အင်္ဂါနေ့မှာနောက်ထပ်စုံစမ်းစစ်ဆေးမှုတစ်ခုကိုလှုပ်ဆောင်လိုက်ပြီးတရုတ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းလဝက်ကြီးအုပ်မှုတိုက်ဖျက်ရေးဥပဒေကိုကျင့်သုံးဆောင်ရွက်နေတာကိုပြသလိုက်ပါတယ်။ Electronic အချက်အလက်ဆိုင်ရာပြဿနာကြီးကိုရှင်းလင်းအောင်လုပ်ပေးဖို့တရုတ်နိုင်ငံရဲ့ဆက်မှုလုပ်ငန်းနဲ့ကုန်သွယ်မှုဆိုင်ရာစီမံခန့်ခွဲမှုအဖွဲ့ရဲ့လုပ်ငန်းအဖွဲ့က Microsoft ကုမ္ပဏီကိုစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။
Direct from Washington, the voice of America, VOA.
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ဂီထိုက်တို့ကကြီးညာပေးသွားတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့မြောက်ကိုရီးယားရဲ့ဟိုက်ဒရိုဂျင်ဘုံခွဲစမ်းသပ်မှုပေါ်နိုင်ငံတကာရဲ့တုံ့ပြန်သံတွေနဲ့စကြပါတယ်။ဟိုက်ဒရိုဂျင်ဘုံစမ်းသပ်ဖောက်ခွဲခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံကဒီကနေ့ကြီးညာလိုက်ပြီးနောက်မှာတော့ဒီလုံရက်အပေါ်နိုင်ငံတကာကပြစ်တင်ဝေဖန်နေကြပါတယ်မြောက်ကိုရီးယားအင်ဒီဂျင်တောင်ကိုရီးယားကတော့အခုလိုဘုံစမ်းသပ်ဖောက်ခွဲမှုအပြီးတောင်ကိုရီးယားတပ်တွေကိုတက်လန့်နှိုးဆော်ထားသလိုနာဟာချင်းချောက်မှုတရဖြစ်တယ်လို့လည်းသမ္မတပါကွန်ဟဲကပြောပါတယ်ဒါပြင်မြောက်ကိုရီးယားရဲ့နီးကပ်တဲ့မဟာမိတ်တရုတ်နိုင်ငံကလည်းဒီလိုစမ်းသပ်မှုကိုလက်မခံနိုင်ကြောင်းဒီကနေ့မှပြောကြားခဲ့ပါတယ် AP သတင်းတွေကိုအခြေခံပြီးတော့ကိုအောင်အောင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းကဟိုက်ဒရိုဂျင်ဘုံးစမ်းသပ်ဖောက်ခွဲဖို့လက်မှတ်ထိုးအမိန့်ထုတ်ပြန်တာကိုမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကဒီကနေ့ထုတ်လင့်သွားပြီးဇန်နဝါရီလ3ရက်နေ့တုန်းကစမ်းသပ်ဖောက်ခွဲမှုပြုလုပ်ခဲ့တာပါမြောက်ကိုရီးယားရဲ့ဒီကနေ့ကြေညာချက်ထုတ်ပြန်ပြီးမှာတော့နိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေနဲ့အတူဒီလုပ်ရဲ့အပေါ်ကန့်ကွက်ပြောဆိုကြပါတယ်တောင်ကိုရီးယားသမ္မတပါကွန်ဟဲကတော့အမျိုးသားလူညုံရေးကောင်စီအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးနိုင်ငံတကာအနေနဲ့မြောက်ကိုရီးယားရဲ့ဒီရန်စတဲ့လုပ်ရက်ကိုတုံ့ပြန်သွားဖို့နဲ့လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေကိုလုပ်ဖို့တိုက်တွန်းသွားပါတယ
်။ UN 안보리등국제사회의강력한제재는물론
ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာကပိတ်ဆို့တံခတ်မှုတွေအပြင်အမေရိကန်ပါဝင်တဲ့မဟာမိတ်နိုင်ငံတွေအနေနဲ့နောက်ထပ်ပိုပြင်းထန်တဲ့အရေးယူမှုတွေလုပ်ဖို့ကအရေးကြီးပါတယ်ဒီနျူကလ িয়ার စမ်းသပ်မှုဟာ၄ချိန်မြောက်ဖြစ်ပြီးတော့နောက်ထပ်စုံစမ်းမှုတွေဆက်လုပ်သွားဖို့လိုပါတယ်။ဒါပေမဲ့မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးကိုပထမဆုံးအကြိမ်စမ်းသပ်ဖောက်ခွဲတယ်လို့ကြေညာတာကြောင့်ဒါဟာအရှေ့မြောက်အာရှရဲ့လုံခြုံရေးကိုလည်းထိပါနိုင်ပြီးတော့သူတို့အနေနဲ့နောက်တစ်ဆင့်ထပ်တိုးမြင့်စမ်းသပ်လာတာတွေဖြစ်နိုင်ပါတယ်
။ဟိုက်ဒရိုဂျင်ဘုံးကိုစမ်းသပ်ထုတ်လုပ်နေတယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကပြောဆိုပြီးတလမကြာခင်မှာနိုင်ငံပိုင်သတင်းဌာနကနျူကလ িয়ার ဘုံးစမ်းသပ်ဖောက်ခွဲတဲ့သတင်းကိုကြေညာသွားတာပါ။တာမွန်နျူကလ িয়ার ဘုံးလို့လည်းသိကြတဲ့ဟိုက်ဒရိုဂျင်ဘုံးဟာတာမန်နျူကလ িয়ার ဘုံးထက်အစားပေါင်းများစွာပောက်ကွဲအားပြင်းထန်ပါတယ်။မြောက်ကိုရီးယားရဲ့အင်ဂျင်ဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းဒီဘုံးစမ်းသပ်ဖောက်ခွဲမှုဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်ပါတယ်။အခုလိုဘုံးဖောက်ခွဲမှုနဲ့ပတ်သက်ပြီးတော့လေးထုအတွင်းတက်ရောက်ကြီးပြောင်းလဲမှုကိုဂျပန်ကလည်းစတင်စုံစမ်းဆက်စည်နေပါတယ်။ဂျပန်နိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကယ်ရိုလင်းကနေဒီကတော့
We condemn any violation of UN Security Council resolutions and we call again on North Korea to abide by its international obligations.
ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေအပေါ်ချိုးဖောက်တာကိုစတင်ပါတယ်။မြောက်ကိုရီးယားအနေနဲ့နိုင်ငံတကာဥပဒေဆုံးဖြတ်ချက်တွေကိုလိုက်နာဖို့ထပ်မံတောင်းဆိုချင်ပါတယ်။ဒီလို့ရဲ့အပေါ်တုံ့ပြန်သွားဖို့ဂျပန်ကုလသမဂ္ဂနဲ့ဟိုရုံးကအတိုင်းနိနိကက်ကက်လှုပ်ဆောင်သွားမှာပါ။မြောက်ကိုရီးယားရဲ့ရန်စမှုကိုရင်ဆိုင်ဖို့ဂျပန်နိုင်ငံအပါအဝင်မဟာမိတ်နိုင်ငံတွေနဲ့လည်းညီညွတ်ညွတ်ညွတ်ယက်တီသွားပါမယ်။
မြောက်ကိုရီးယားနိုင်ငံရဲ့မဟာမိတ်တရုတ်နိုင်ငံကလည်းပျောရန်ရဲ့ဘုံဖောက်ခွဲစမ်းသပ်မှုအပေါ်ပြင်းပြင်းထန်ထန်ဆန့်ကျင်ကြောင်းပြောဆိုလိုက်ပြီးဘုံဖောက်ခွဲစမ်းသပ်ရာမြောက်ကိုရီးယားနဲ့တရုတ်နိုင်ငံနယ်စပ်သဘာဝပတ်ဝန်းကျင်ကိုစောင့်ကြည့်နေတယ်လို့ဆိုပါရယ်ကိုရီးယားကျွန်းဆွယ်မှာအခြေအနေတွေပိုတင်းမာလာအောင်မလုပ်ဖို့ကိုလည်းတရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဟွာချွန်ရင်းကပြောပါရယ်
朝鮮民主主義人民共和國不顧國際社會普遍反對。
North Korea အနေနဲ့နျူကလ িয়ার စမ်းသပ်မှုမလုပ်တော့ဘူးလို့ကြေပေးထားတဲ့အတိုင်းလိုက်နာဖို့နဲ့ကိုရီးယားကျွန်းဆွယ်မှာအခြေအနေတွေဆိုးလာစေမဲ့အလုပ်ရပ်တွေကိုရပ်ဆိုင်ဖို့တိုက်တွန်းပါတယ်။ဒါပြင်နှစ်နိုင်ငံအနေနဲ့လိုလားတဲ့ဒီကိုရီးယားကျွန်းဆွယ်နဲ့အရှေ့မြောက်အာရှဒေသတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုဆက်ပြီးတော့ထိန်းသိမ်းသွားရပါမယ်။ဒီကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းစေဖို့တရုတ်နိုင်ငံအနေနဲ့အသေးချာဆောင်ရွက်သွားမှာဖြစ်ပြီးတော့နျူကလ িয়ার နဲ့ပတ်သက်လို့အင်အားကြီး6နိုင်ငံရဲ့အခြေခံဆုံးဖြတ်ချက်တွေအတိုင်းဆက်ပြီးတော့ရပ်တည်သွားမှာပါ
2006 2009 နဲ့2013ခုနှစ်တွေတုန်းကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার စမ်းသပ်မှုလုပ်ခဲ့တဲ့ဖွန်ဂျီရီနာမှာ 5.1 ပြင်းအားရှိတဲ့ဒီတုံခါမှုတစ်ခုဖြစ်ခဲ့တယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒီစမ်းသပ်ဖောက်ခွဲမှုကနေထွက်ပေါ်လာတဲ့တုံခါမှုဟာမြောက်ကိုရီးယားနယ်စပ်တရုတ်နိုင်ငံအရှေ့မြောက်ခြမ်းအထိရောက်ရှိခဲ့ပါတယ်ခင်ဗျာ
ယောက်ကိုရီးယားရဲ့ဟိုက်ဒရိုဂျင်ဘုံးစမ်းသပ်မှုအပေါ်နိုင်ငံတကာရဲ့တုံ့ပြန်ချက်တွေကိုကိုအောင်အောင်ကပြောပြတော့တာဖြစ်ပါတယ်။မြန်မာသတင်းတွေကိုအလဲမပေးခင်2016အမေရိကန်သမ္မတရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်။အမေရိကန်သမ္မတလောင်းအဖြစ်ရွေးချယ်မဲ့ပထမဆုံးအကြိမ်ပါတီတွင်ပနာမရွေးချယ်မှုတွေစတင်ဖို့တစ်လတောင်မလိုတော့တဲ့အချိန်မှာပဲရှင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းနေကြအကြိမ်နဲ့ပြိုင်ဆိုင်မှုတွေလည်းပိုအားကောင်းလာနေပါတယ်။အထူးသဖြင့်ကတော့သမ္မတလောင်းအဖြစ်ရှင်ပြိုင်သူပိုများတဲ့Republican Party ကိုအများကအာရုံစိုက်နေကြတာပါဒီအကြောင်း VOA သတင်းတောက်ခြင်းမလုံးသတင်းပေးပို့ထားတာကိုကိုအောင်လွင်ကတင်ပြပေးထားပါတယ်ခင်ဗျာ
သမ္မတလောင်းရွေးပွဲအတွက် Republican Party ကရှင်းပြနေသူတွေတဲ့အင်ချန်နေလုပ်ငန်းရှင်ဂရေးကျွဲတစ်ထေး Donald Trump ကတော့အခုချိန်ထိရှည်တဲ့နေရာမှာရှိနေပေမဲ့လက်တွေ့မှာထောက်ခံမဲ့တွေရဖို့အတွက်ကတော့စင်ခေါ်မှုတွေလည်းရှိနေသေးဖြစ်ပါတယ
် And just in case you have any question all right the last personThat Hillary Clinton wants to
ဒါကလို့များသိကျင်ကြရဲဆိုရင်တော့ကျွန်တော်နဲ့ရှင်ပြီးတော့မပြိုင်ကျင်ဆုံးသူကိုပြောပါဆိုရင် Hillary Clinton ပါပဲမယုံမရှိကြပါနဲ့
အမေရိကန်နောက်လေပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Iowa မှာအကျိုးမဲပေးပွဲတွေနီးကပ်လာတဲ့အမျှ Republican ကိုယ်စားလှယ် Trump ကတော့ကိုယ့်စီရင်ကိုရုံးမြင့်တဲ့ကြားမှာကြော်ညာတွေထက်စည်းရုံးနေပါတယ် Republican Party ကိုယ်စားလှယ်တူဖြစ်တဲ့ Ted Cruz ကတော့ဂရေးကျွဲတစ်ထေး Donald Trump အတွက်အဓိကစင်ခေါ်သူတူလည်းဖြစ် Iowa ပြည်နယ်မှာရေးပန်းစားနေသူတူလည်းဖြစ်ပါတယ
် The single biggest difference between me and the other very fine men and women standing on that debate stage
ဒီစကားစစ်ထိုးပွဲဆင်မြင့်မှာကျွန်တော်နဲ့အတူရှိနေကြတဲ့အမျိုးကောင်းသားအမျိုးကောင်းသမီးတွေနဲ့ကျွန်တော်ကြားမှာအဓိကအကြီးမားဆုံးခြားနားမှုကတော့ကျွန်တော်ကတခုခုလုပ်မယ်ဆိုရင်ပြောတဲ့အတိုင်းအတိအကျလုပ်တတ်တယ်ဆိုတာပါပဲ
သမ္မတလောင်းဖြစ်ရှင်ပြန်သူတွေနဲ့နောက်တန်းရောက်နေတဲ့နောက်ထပ် Republican ကိုယ်စားလှယ်တူဖြစ်တဲ့ Jeb Bush ကတော့အင်ချန်မြေလုပ်ငန်းရှင် Donald Trump ရဲ့အတွေ့အကြုံရအားနည်းချက်တွေကိုဆက်လက်ထိုးနှက်နေတာပါ
Donald Trump is not serious about being the candidate.
Donald Trump ဟာကိုယ်တည်းလောင်းဖြစ်ဖို့အလေးနဲ့မထားပါဘူး။သူကတကယ်နိုင်ငံရေးသမားပါ။နေရာလဲယူတတ်ပါတယ်။စူးစူးပူပူဖြစ်အောင်လဲလုပ်တတ်တဲ့ကိုယ်တည်းလောင်းတစ်ယောက်ဖြစ်သလိုစူးစူးပူပူဖြစ်အောင်လုပ်မဲ့ American သမရပဲဖြစ်လာပါလိမ့်မယ်
။ Donald Trump, Ted Cruz နဲ့ Ben Carson တို့လိုလူတွေရေပန်းစားလာတာဟာ Republican Party အနေနဲ့အပြင်ကကိုယ်တည်းလောင်းတွေကိုပိုပြီးအားပေးလာတဲ့လက္ခဏာဖြစ်တယ်လို့လဲသမိုင်းပညာရှင် Alan Lichtman ကဆိုပါတယ်။
This isn't a good year for the Republican establishment.
Republican ကိုယ်စားလှယ်တွေအတွက်အသိအချေအနေကောင်းတဲ့နှစ်တော့မဟုတ်ပါဘူး။ Republican ကိုယ်စားလှယ်တွေအနေနဲ့ပါတီရဲ့မဲဆန္ဒရှင်တွေကျေနပ်လောက်စရာတစုံတရာပေးနိုင်တာမျိုးကိုမတွေ့ရပါဘူး
။ Democratic Party သမ္မတလောင်းဖြစ်ရှင်ပြန်သူတွေထဲမှာတော့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ဟာရှေ့တန်းမှာရှိနေစေဖြစ်တယ်လို့ပြည်ပြပါတီက Donald Trump ကိုလည်းမကြာခဏဆိုသလိုဝေဖန်ပြောဆိုလို့ရှိပါတယ်
။ That's why it's important to stand up to bullies wherever they are.
အနိုင်ကျင့်တဲ့လူမျိုးတွေပေါ်လာတိုင်းမမမမက်ရက်ဖို့အရေးကြီးပါတယ်။သမရဖြစ်ဖို့အနိုင်ကျင့်တဲ့လုပ်ရမျိုးကိုလက်ခံလို့လည်းမရပါဘူး။ဒါဟာအမေရိကန်တွေရဲ့ထုံးစံလည်းမဟုတ်ပါဘူး
။ကလင်တန်ရဲ့စီးရုံးလှရှားမှုတွေမှာတော့အခုခါခင်မွန်းဖြစ်သူသမရဟောင်းဘေးကလင်တန်လည်းပါဝင်လာပါဗျာ
။ In my adult lifetime there has never been anyone better prepared for the job that awaits the next president
နောက်တက်လာမဲ့သမရတာဝန်အတွက်ပြင်ဆင်ထားသူတွေထဲမှာဟီလာရီထက်သားတဲ့သူဆိုလို့ကျွန်တော်ကြီးပြင်းလာတဲ့ဘဝတစ်လျှောက်တယောက်မှမတွေ့သေးပါဘူးဘယ်တော့မှလည်းမရှိခဲ့ပါဘူ
းကလင်တန်နေနဲ့သမရလောင်းဖြစ်ပါတီဝင်ပနမရွေးပွဲတွေမှာအဓိကရင်ဆိုင်ရမယ့်စင်ခေါ်သူတူကတော့ဗမောင့်ပြည်နယ်ထက်လွတ်တော်အမတ်ဘာနီဆန်ဒါစ်ဖြစ်ပါတယ်
And you should be angry that almost all of the new income and wealth is going to the top 1% and you
should be angry တွေကြွေးဝမှုတွေအားလုံးဒီပေါ့ကိုတရားကိုင်နှုံးမဲ့ရှိတဲ့လူတွေကပဲခံစားနေရတာကိုဒေါသဖြစ်တင်ပါတယ်ကလေးတွေကိုပြူးစောင်းရှောက်ဖို့မတတ်နိုင်တာပဲဖြစ်ဖြစ်သားသမီးကိုကောလိပ်မပို့နိုင်လို့ပဲဖြစ်ဖြစ်ဒေါသထွက်တင်ပါတယ်ဒါတွေအတွက်ဒေါသထွက်ခွင့်လည်းရှိပါတယ
်ပထမဆုံးချင်းပါတီတွင်အကျိုးရွေးချယ်ပွဲတွေကိုတော့ဖေဖော်ဝါရီလ1ရက်နေ့ကျရင် Iowa ပြည်နယ်မှာကျင်းပမှာဖြစ်ပြီးဒီနောက်ရှေ့ရဲ့အချိန်မှာတော့ပါတီရင်းကကိုဇယ်ရီရဲ့မဲပေးရွေးချယ်မှုတွေကိုလည်း New Hampshire ပြည်နယ်မှာထပ်မံကျင်းပလာမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းလင်းပြပြသွားတာဖြစ်ပါတယ်။ VOA ကနေဗဟုထုနေညနေခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်။အိန္ဒိယမြန်မာနယ်စပ်ဘက်ကသတင်းတပုတ်ကိုအလဲမပေးခင်မှာအခုတခါရခိုင်ပြည်နယ်ဘက်ကတိုက်ပွဲကြောင့်စစ်ဘေးရှောင်နေရတဲ့ဒုက္ခသည်တွေနဲ့ဆိုင်တဲ့သတင်းတပုတ်ကိုပြောပြခြင်းပါတယ်။ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားရာဒေသတစ်ဝိုက်ကစစ်ဘေးတင်းရှောင်သူတွေအတွက်ရွာပေါင်း40ကျော်ကရွာသားတွေနဲ့ဖွဲ့စည်းထားတဲ့ကျေးလက်ဒေသဖွံ့ဖြိုးရေးကွန်ရက်အဖွဲ့ဝင်တွေကနေစားနပ်ရိက္ခာအတွက်အကူအညီပေးနေကြပါတယ်။စစ်ဘေးရှောင်တွေအနေနဲ့စစ်ပွဲမရှိတဲ့အေဂျင့်မှုကိုလိုချင်တယ်လို့လည်းပြောဆိုနေကြပါတယ်။ဒီသတင်းပြည်စုံကတော့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွင်ကဆက်သွယ်မေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရခိုင်ပြည်နယ်ဘက်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်
စစ်ပွဲဖြစ်ပွားရာဒေသကကျေးရွာ130ကျော်ဟာမြောက်ဦးမြို့နယ်ကကြည်ရပြင်ဖုံးတော်ကြီးကျောင်းနဲ့စေတီတောင်ဖုံးတော်ကြီးကျောင်းတွေမှာခိုးလုံနေရပြီးဒီစစ်ဘေးဒုက္ခသည်တွေကိုကျေးရွာပေါင်း40ကျော်ကရွာသားတွေနဲ့စုဖွဲ့ထားတဲ့ကျေးလက်ဒေသဖွံ့ဖြိုးရေးကွန်ရက်ဖွဲ့ဝင်တွေကနေစာနာရိတ်ခါအတွက်ကူညီပေးနေတယ်လို့ကူညီရေးဖွဲ့ခေါင်းဆောင်ဘူးရွတ်မညိုးစရာတော့ဦးအက္ကသာရကလည်းခုလိုမိတ်ကြားခဲ့ပါတယ်
ဒီလိုမင်းကသူ့ရဲ့ဒေတာဖုံးဝင်ဆိုတာလူစီကြီးဖုတ်ဖို့စရာဒီနေ့မှာအဲ့အဖေကနေရောဦးရဲကအခုအလေးပုံကျွန်တော်မြတ်သွားပြီလေဒ
ီကနေ့မှာစစ်ပြေးဒုက္ခတွေအတွက်ဝန်လက်ဖောင်ဒေးရှင်းပါဝင်တခြားကူညီပေးရဖွဲ့လေးဖွဲ့ကနေလာရလှူဒန်းခဲ့ပေမဲ့ဒုက္ခတွေတွေအတွက်လုံလောက်မှုမရှိသေးဘူးလို့လဲဆရာတော်ကမိတ်ကြားခဲ့ပါတယ်ဒီစစ်ပြေးဒုက္ခတွေဟာတိုက်ပွဲဖြစ်ပွားရာဒေသအနားကမြောက်ဦးမြို့နယ်တန်တရာကျေးရွာနဲ့ကြောက်တော်မြို့နယ်ပါအီကျေးရွာသားတွေဖြစ်ပြီးပြီးခဲ့တဲ့တနင်္လာနေ့ကစလို့တပွဲပွဲရောက်ရှိနေကြပြီးသူတို့တွေကိုဘုန်းကြီးကျောင်းထမယုံမှာနေရာချထားပေးတယ်လို့မြောက်ဦးမြို့နယ်လူမှုကူညီရေးဖွဲ့ဝင်ဦးထွန်းသာစိန်ကခုလိုပြောပါတယ
်ကျွန်တော်တို့ဒီဘုန်းကြီးကျောင်းတွေကျေးရွာကြီးဆိုတဲ့ရွာမှာကျွန်တော်တို့90နဲ့တရားရောက်နေပါတယ်ခင်ဗျာနောက်ကျွန်တော်ရောက်နေတဲ့စီတောင်ဆိုတဲ့ဘုန်းကြီးကျောင်းဓမ္မအရင်ကာ60နဲ့60ရောက်ပါခင်ဗျာငောင်းညွန့်နေဘုန်းကြီးကျောင်းတွေမှာဆုံးနေတာစစ်ကြီးတွေကဘာအီဆိုတဲ့ရွာနဲ့တန်တန်းသားဆိုတဲ့ရွာကပါခင်ဗျာ
ကျခိုင်တမရောအေအေနဲ့မြန်မာတမရောတို့ကြား2015ခုနှစ်ဒီဇင်ဘာလ29ရက်နေ့ကတည်းကရခိုင်ပြည်နယ်ကြောက်တော်မြို့နယ်ရန်ချောင်းဒေသဘက်မှာတိုက်ပွဲတွေဆက်သွယ်ဖြစ်ပွားနေခဲ့တာပါဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လုံခြုံရေးအတွက်နေရာကိုစွန့်ခွာထွက်ပြေးနေရတယ်လို့စစ်ပွဲမရှိတဲ့အေးချမ်းမှုကိုလူရှင်တယ်လို့စစ်ဘေးရှောင်သူဖြစ်သူကြောက်တော်မြို့နယ်ဘာအီကျေးဝါသာဦးအောင်ကျော်မြင့်ကခုလိုပြောပါရတယ်
ကျွန်တော်ကအဲ့မှာဟိုကြောက်တော်ဗျာဟိုစစ်ကူတွေဖြစ်တယ်ဆိုတော့အဲ့ကျန်တဲ့ကြားတယ်အဲ့ကြောင့်ဒီကိုဆက်တာပေါ့ကျွန်တော်ကအေးချမ်းတာဆိုလို့ရှိရင်ဟောဗျာအေးချမ်းတဲ့ကျွန်တော်ရွာလေးကိုပြန်ပြီးဆွဲချင်တာပေါ့
အလားတူတိုက်ပွဲဖြစ်ပွားရာရန်ချောင်းဒေသထဲကတန်ချောင်းစင်ဦးနဲ့တဆင်ရွာကကြေးရွာသားတွေလည်းနေရကိုစွန့်ခွာပြီးနှိစရနေရာတွေမှာတွားရခိုလုံနေကြတယ်လို့လည်းဦးအောင်ကျော်မြစ်ကပြောပါတယ်တိုက်ပွဲဖြစ်ပွားရာဒေသမှာဒေသခံပြည်သူတွေနဲ့လူခုရေးချိုးဖောက်မှုတွေခံနေရတယ်လို့မြောက်ဦးမြို့နယ်လူမှုကူညီရေးဖွဲ့ဝင်ဦးထွန်းသာစိန်ကခုလိုဆက်ပြောပါတယ
်သူကလမ်းပြဖြစ်ခေါ်တယ်လမ်းပြဖြစ်ခေါ်ပြီးတော့မရှိရှိနေနေမှာအဲ့ဒီဘက်မှာသူကလက်မောင်းကိုပြန်ဆန့်ကြည့်တယ်ပြန်ဆန့်ကြည့်ပြီးတော့လက်မောင်းကျိုးတော့တယ်ကျွန်တော်တို့နဲ့တွေ့တာကရက်30နဲ့ညနေ3နာရီလောက်မှာကျွန်တော်တို့နဲ့တွေ့တယ်ကျွန်တော်တို့ရက်ဖက်လူမော့ဖွဲ့စည်းတွေကသူကိုစေရုံကိုပေါ်ကြတယ်ခင်ဗျာအခုတော့ရန်ကုန်ကိုရောက်တော့ပြီးတော့ကြားတယ်
ချင်းပြည်နယ်ဘက်ကကြေးဝသားတို့ကိုမြန်မာစစ်တပ်ကနေလမ်းပြဖြစ်ခေါ်ဆောင်လာပြီးတိုက်ပွဲသွင်းထိခိုက်တန်ရာရတဲ့ခြေနေတွေကိုဦးထွန်းသာစိန်ကပြောဆိုခဲ့တာပါရခိုင်တပ်မတော်ဟာ KIU ကချင်လွတ်လပ်ရေးဖွဲ့ဌာနချုပ်လှိုင်စာမှာခြေပြုပြီး2014ခုနှစ်လောက်မှာရခိုင်ပြည်နယ်ဒေသအတွင်းကိုဝင်ရောက်လှုပ်ရှားလာခဲ့တယ်လို့ပြီးခဲ့တဲ့မတ်လနဲ့ဧပြီလမှာရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရှစ်လသာတိုက်ပွဲရပ်တန့်နေရာကနေဒီနှစ်ပိုင်းကစလို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်ဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်နဲ့မြောက်ဦးမြို့နယ်ဒေသခံကြေးရွာသား130ကျော်စစ်ပြေးသိမ်းရှောင်နေရတယ်လို့2015ခုနှစ်မတ်လနဲ့ဧပြီလအတွင်းကမြမတမတော်နဲ့ရခိုင်တမတော်အေအေတို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလောဝါမြို့နယ်ပြင်စုကြေးရွာသား360ဟာလည်းစစ်ပြေးသိမ်းရှောင်နေရပါတယ်ခင်ဗျာ
ထိုင်းခြေတိုက်ပြည်သတင်းတော်နိုင်ခွင့်သတင်းပေးပို့ခဲ့တာပါအခုတခါတော့အိန္ဒိယမြန်မာနယ်ဇက်ကပြစ်ခတ်မှုသတင်းကိုပြောပြကြပါမယ်အိန္ဒိယမြန်မာနယ်ဇက်စကိုင်းတိုင်းဒေသကြီးတမူးမြို့မှာဒီကနေ့ပြစ်ခတ်မှုဖြစ်ပွားတာကြောင့်လူတဦးသေဆုံးခဲ့ပါတယ်ပြစ်ခတ်သူကတော့စုံစမ်းနေသေးရှိပြီးတော့တမူးမြို့နယ်အတွင်းမှာဒီလိုမကြာခဏပြစ်ခတ်တပ်ဖြတ်တာတွေဖြစ်နေတဲ့အတွက်ဒေသခံတွေဟာလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကုမိုးစောကတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့တမူးမြို့ဟာအိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးရဲ့အရေးပါတဲ့မြို့ဖြစ်ပြီးဒီကနေ့ပြစ်ခတ်မှုကတော့မနေ့17နှစ်ခွဲလောက်ကတမူးမြို့အာရှလမ်းမကြီးပေါ်မှာရှိတဲ့ရွှေမြို့တော်73စီဆိုင်အနီးမှာဖြစ်ပွားခဲ့တာပါဒီပြစ်ခတ်မှုကြောင့်လူတစ်ယောက်သေဆုံးခဲ့တယ်လို့တမူးရဲစခန်းကတာဝန်ကျရဲဝန်ထမ်းတအူးကပြောပါတယ
်ဟုတ်တယ်ပြစ်တဲ့လူကတော့ကျွန်တော်ပြည်တာပေါ့နော်ကျန်တဲ့ဥစ္စာတော့စုံစမ်းနေတော့က
ြတမူးမြို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဦးမြင့်စောကပြစ်ခတ်ခံရသူဟာမြန်မာနိုင်ငံသားစီစီရေးကတ်ကိုင်ဆောင်ထားတဲ့ကတဲ့လူမျိုးတဦးဖြစ်ကြောင်းနဲ့ပြစ်ခတ်သူဟာပြစ်ခတ်ပြီးတဲ့နောက်စိုက်ကယ်နဲ့အိန္ဒိယနိုင်ငံဘက်ကိုနေဆက်ဖြတ်ကျော်ထွက်ပြေးသွားတယ်လို့ပြောပါတယ
်ပြစ်ခတ်ခံတဲ့လူကတော့ကျွန်တော်တို့အမှန်ဒီမှာနေတဲ့ဟိုကတဲ့လူမျိုးပေါ့ကျွန်တော်တို့ကမ္ဘာနိုင်ငံကထုတ်ပေးတဲ့မှတ်ပုံထဲမှာတော့နာမည်ကိုမောင်မောင်ခင်ဗျပြစ်ပြေးတဲ့လူကလည်း30ဖြစ်တယ်30ဖြစ်ပြီးမှသူကပြင်ခဲ့တဲ့မစိုက်ကယ်မောင်းပြေးသွားမှာပေါ့ဆိုတော့ဒီလိုချင်းချင်းလေးဖြစ်တာကမသိဘူးပေါ့နော်ကျွန်တော်တို့ဆက်ကနေလာဖြစ်တာလား
တမူးမျိုးပေါ်မှာတဖက်နိုင်ငံကကတဲ့ခေါ်မဏိပူတနက်ကင်အဖွဲ့တွေလာရောက်အခြေပြုတဲ့နောက်ဒီလိုပြစ်ခတ်တာတွေမကြာခဏဖြစ်ပွားပြီးတမူးမျိုးဟာလုံခြုံမှုမရှိတော့ဘူးလို့လည်းဆက်ပြောပါတယ်
တို့လုံးဝတင်တဲ့ရှင်ကြီးကဟိုကသေးလေးကိုကျွန်တော်ကမှပြန်ပြီးခလုံးဝင်ပြလိုက်တာဟုတ်နော်ကျွန်တော်အဲ့ကသေးလေးကိုဟိုရိတ်ခါဝင်ပြီးနေလို့ဘာလို့ဆိုရင်ကျွန်တော်တို့ဒီညိုထဲမှာဝင်ပတ်တာလို့ဆွဲခေါ်သွားလို့ပတ်ပြတာလို့ဖြစ်ရတယ်လေကျွန်တော်ရင်းနှီးကစားတော့ဒါပြီးတော့ဒီအချက်လမ်းပေါ်ပြီးမှကလေးမျိုးသွားတဲ့လမ်းပေါ်မှာတော့မှဒီကသေးနဲ့ဆက်တယ်လေဆိုတော့ပုဂ္ဂိုလ်မျိုးတွေကိုတို့တနက်နေ့ထောင်းပြတာလို့ပြေခဲ့တာရှိတယ်လေနောက်တော့ဒီညိုလေကောင်ပါပဲညာကြီးတကောင်ကိုယ်မထင်သေးတဲ့ကတည်းကတနက်လာကြည့်တတ်သွားတာလို့ပြောမှုကြီးသူကခဏခဏဖြစ်တယ်ကြာဒီလိုမှတော့မလုပ်ဖြစ်တယ်ဆိုတော့လုံးဝမလုပ်ဘူးမရှိဘူးလို့ကျွန်တော်တို့ကပြောရတော့မှာပေါ့နော
်လက်ရှိဖြစ်ပေါ်တဲ့အခြေအနေကိုအစိုးရတစ်လက်ထက်မှာတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်ဖို့ကြိုးစားမှာဖြစ်ကြောင်းတမူးမျိုးမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဦးမြင့်စောကဆက်ပြောပါတယ
်ကျွန်တော်တမူးမှာကတဲလေးနဲ့ကိုင်ကဈေးခွင့်၅ဝဲလောက်ရှိပါတယ်ဗျာတမူးမှာကတောင်းဝန်းလိုက်ရှိပြီးမှပုံမှန်အစိုးရကနေခလုံးဝင်ပြထားတဲ့တဘောရှိတာပေါ့နော်သူကလက်နဲ့တဲဝင်ကိုင်ဝင်ရှိရတာပေါ့သူကကိုယ်တော့တင်လာတဲ့အစိုးရကမှအရာတွေကိုကျွန်တော်တို့ကဖြည့်ဆည်းမှုလုပ်မလား
ကျွန်တော်တို့ရင်ကောင်းမလဲဆိုတော့ကျွန်တော်တို့ဖြစ်ပိုင်းနိုင်နေမှတိုင်ရမှာပေါ့နော်2019ခုနှစ်ဇွန်လအတွင်းကတမူးမြို့ဇေဒန်ရက်ွက်ဘောလုံးကွင်းအနီးမှာပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးနေအိမ်၅လုံးလောက်မီးလောင်ကျွမ်းခဲ့ပါတယ်ဒီမီးလောင်ကျွမ်းမှုဟာကတဲလူမျိုးတယောက်ရဲ့နေအိမ်ကစတင်လောင်ကျွမ်းတာဖြစ်ပြီးအိမ်ပိုင်ရှင်ဟာလက်နက်ခဲယမ်းတွေတူလောင်ထားတာကြောင့်မီးလောင်ချိန်မှာခဲယမ်းတွေပေါက်ကွဲပြီးအိမ်မှာနေထိုင်သူ2ယောက်သေဆုံးခဲ့တယ်လို့အနည်းကိုတွားကြည့်သူ1ယောက်လည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အိန္ဒိယအာဏာပိုင်တွေဘက်ကတော့မြန်မာပြည်ပေါ်မှာအိန္ဒိယဗဟိုအစိုးရကိုတော်လှန်နေတဲ့လက်နက်ကိုင်လူမျိုးစုတပုံတွေကိုလက်ခံထားတယ်လို့စွပ်စွဲတာတွေရှိပေမဲ့မြန်မာအစိုးရဘက်ကတော့အစဉ်တစိုက်ငင်းဆိုခဲ့ပါတယ်။
အိန္ဒိယမြန်မာနယ်စပ်တမှုမျိုးကပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အခြေအနေကိုရန်ကုန်ခြေစိုက်သတင်းတော်ကုမှုသောပြောပြသွားတာဖြစ်ပါတယ်။ VOA ကနေမြန်မာဘာသာစီစဉ်တွေကိုညနေ9:00နာရီထိဆက်လက်အသံလွှင့်ပေးနေပါတယ်။သတင်းရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြတယ်ဆိုရင်တော့ www.burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်။အဲဒီမှာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုနားဆင်ဖတ်ရှုနိုင်သလို VOA ကထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လက်ချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ဟိုက်ဒရိုဂျင်ပုံးစမ်းသပ်မှုတစ်ခုကိုဒီကနေ့အောင်မြင်မြင်လုပ်လိုက်နိုင်တယ်လို့မြောက်ကိုရီးယားကကြေညာတာကြောင့်ကမ္ဘာ့အင်အားကြီးနိုင်ငံတွေကအပြင်းထန်ပြစ်တင်ရှုတ်ချကြပါတယ်။အခုစံတမ်းမှုဟာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုကာကွယ်ဖို့ရာကိုယ့်ကိုယ်ကိုခုခံကာကွယ်ရေးနဲ့ဆိုင်တဲ့စံတမ်းမှုတစ်ခုဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်ရုပ်သံဌာနရဲ့ညင်ညာချက်မှာပြောထားပြီးအမေရိကန်ပြည်ထောင်စုကအပြင်းထန်ဝေဖန်တာတွေကိုလည်းထည့်ပြောသွားပါတယ်။မြောက်ကိုရီးယားကနျူကလ িয়ার စံတမ်းမှုလုပ်တဲ့ပေါ်ယင်းမြုံနယ်သူတွေစိုးရိမ်ကြတဲ့အတွက်အာရှဒေသအစုရှယ်ယာဈေးကွက်အများပြားမှာဒီကနေ့ဈေးကျပါတယ်။တရုတ်နိုင်ငံရဲ့အစုရှယ်ယာဈေးကွက်တည်ငြိမ်အောင်လုံးဆရာရှိတာတွေကိုဆက်လုပ်သွားမယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်တရုတ်အစုရှယ်ယာဈေးကွက်တည်ငြိမ်အောင်လုံးဆရာရှိတာတွေကိုရုပ်အစုရှယ်ယာဈေးကွက်ကတော့တည်ငြိမ်သွားပါတယ်ဂျပန်နိုင်ငံရဲ့ဆန်အစုရှယ်ယာညွန်ကိန်း Nikkei 225ဟာတက်တမ300ခန့်လုံးကျပြီးတောင်ကိုရီးယားရဲ့ Kospi ညွန်ကိန်းကတက်တမ500ခန့်လုံးကျသွားပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုကိုအင်ဖြူတော့ကတည်မပြုနိုင်ပေမဲ့လည်းမြောက်ကိုရီးယားနျူကလ িয়ার ပိုင်ဆိုင်တာကိုအမေရိကန်ပြည်ထောင်စုကလက်ခံမှာမဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းပြောဆိုထားပြီးဖြစ်တယ်လို့အမေရိကန်မျိုးသားလူမျိုးရေးကောင်စီပြောခွင့်ရ Ned Price ကပြောပါတယ်မြောက်ကိုရီးယားဆွေရကိုကုလသမဂ္ဂလူမျိုးရေးကောင်စီကတန်ခတ်ပေးဆိုမှုချမှတ်ထားပြီးနျူကလ িয়ার အစီအစဉ်တွေကိုဆွံ့လွှတ်ဖို့အချိန်မောင်းများစွာတောင်းဆိုထားပါတယ်အမေရိကန်ပြည်ထောင်စုမှာတနက်ကင်တန်ဖမှုတွေကိုရှော့ချနိုင်မဲ့နီလန်းသင်းတချို့ကိုသမ္မတဗရာဂိုဘားမားကအင်ကာနေမှာကြေညာပါတယ်။အမေရိကန်ပြည်သူတွေကြအကြီးကျယ်ကွဲလွဲနေတဲ့တနက်ကင်စာကွေထင်းကျုံယူနဲ့ပတ်သက်ပြီးလွတ်တော်ရဲ့သဘောတူညီချက်မရှိဘဲသမ္မတအမိနဲ့အခုလိုထုတ်ပြန်ကြေညာတာပါခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Comelius Channel ဖြစ်ပါတယ်။ VOA American အသံညနေခင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေအသံလွှင့်ပေးကြတာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.